တနင်္သာရီတိုင်းဒဝဲချစ်ဆိုင်ဒဝဲ watch သတင်းဌာနကသတင်းတောက်နှုတ်ဖြစ်တဲ့ကိုဇော်နဲ့မမိုးမြင့်လုံနဲ့အတူရုံးဝင်တန်းကိုသားကြီးတို့သုံးဦး January 16ရက်ညတကောင်ရံအချိန်မှာစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ညတကောင်ရံအချိန်မှာလာရောက်ဖမ်းဆီးခဲ့တာဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဘယ်ကိုခေါ်သွားမယ်ဆိုတာကိုဘာမှမသိရတဲ့အတွက်စိုးရိမ်နေကြချိန်မှာပဲအဖမ်းဆီးခံခဲ့ရသူ3ယောက်စလုံးအခုဒဝဲရဲစခန်းတစ်ခုမှာရောက်နေတာတွေ့ရတယ်လို့ဒဝဲ watch သတင်းဌာနတာဝန်ရှိသူတို့ကပြောပါတယ်
။အဲ့တော့ဒီနေ့ညနေအချိန်ကဒဝဲမြို့ပေါ်ကရဲစခန်းတစ်ခုမှာသွားရောက်နေရှိနေတယ်ဗျ။ဒီသားစုဝင်တွေကတော့အစားအစာတွေလိုအပ်တဲ့ဒီဆေးပေါ့လေ။ပြီးတော့ဒီအင်ဂျီဟိုစားတွေကိုပွင့်ရတယ်ဗျ။အဲ့လောက်ပဲရှိသေးတယ်။ကျွန်တော်ဘာဆက်ဖြစ်နေဆိုတာမသိသေးဘူး။အဲတိုင်းဒီစကားကြိုးစားကြတယ်။စားတော့ဒီပူတာပြီးဟိုမြင်ရတာတော့ရှိတယ်စခန်းထဲမှာလေ။ခလည်းကျွန်တော်ဒီရှိနေတယ်ပေါ့။ဒါတော့ပေါ့။မြစ်စခန်းနာမှာပြထားတာမရှိဘူး။ကောက်ကောက်မလန်းလန်းဆန်းဆန်းမှာက
သူတို့ရဲ့သတင်းတောက်တွေဟာသူတို့အလုပ်သားသူတို့လောက်ကင်တာဖြစ်ပြီးအဖမ်းခံရသူတွေမတရားအနှိမ့်ဆက်ခံရမှာမလိုလားအပ်တဲ့ပုံမှန်တွေတက်ပြီးအရေးယူခံရမှာတွေကိုစိုးရင်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းရပြီးတဲ့နောက်ပိုင်းသတင်းတောက်တရားကြော်တိအဖမ်းဆီးခံခဲ့ရပြီးဒီထက်ကတချို့ကိုပြန်လွှတ်ပေးခဲ့တာရှိတယ်လို့လက်ရှိအချိန်ထိတော့သတင်းတောက်40ကြော်အဖမ်းဆီးခံနေရဆဲဖြစ်ပါတယ်